ဆက်သွယ်ရေးဥပဒေပုံမှ66ကာကြီးနဲ့တရားစွဲခံခဲ့ရတဲ့မြန်မာနိုင်ငံသတင်းဌာနကအေဒီတာချုပ်ကိုဆိုဝင်းအမှုကိုမဟာအောင်မြင်မြို့နယ်တရားရုံးကနေပြန်လည်စစ်ဆေးဖို့ဆိုပြီးမန္တလေးခရိုင်တရားရုံးကစက်တင်ဘာလ30ရက်မနေ့ကအမိန့်ချလိုက်တာဖြစ်ပါတယ်။ကိုဆိုဝင်းကဆရာတော်ဦးဝီရသူကိုပါရာဇိကခံကြတယ်လို့ဆိုပြီးသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြခဲ့ရကနေဝန်သားမှုအာမန်အဖွဲ့အထက်မြန်မာပြည်ကကိုကျော်မျိုးရွှေဆိုသူကတရားလိုအဖြစ်တရားစွဲထားတာဖြစ်ပါတယ်။တရားလိုဘက်ကတက်သေးတွေဖြစ်တဲ့ဆရာတော်ဦးဝီရသူဟာမြို့နယ်တရားရုံးမှာရုံချိန်ပေါင်းအချိန်20ကျော်အထိလာရောက်ထွက်ဆိုခြင်းမရှိခဲ့ပဲဆရာတော်ပါဝင်နောက်ထပ်ထွက်ဆိုရမယ့်တက်သေး၄ဦးတို့ကြံနေသေးတာပါဦးဝီရသူဟာပုံမှန်114ကာကြီးနဲ့ဖမ်းဝရမ်းထုတ်ခံထားရလို့တင်းရှောင်နေပြီးနောက်ထပ်တက်သေးဖြစ်တဲ့ရဲအုပ်ကျော်သူကလည်းအခရီးလေဆမှုနဲ့တရားရင်ဆိုင်နေရတာလည်းဖြစ်ပါတယ်ဒါကြောင့်ကိုဆွေဝင်းရဲ့ရှေ့နေကမအောင်မြို့နယ်တရားရုံးမှာရှောက်ထားခဲ့ပြီးတရားရုံးကလည်းအမှုကိုပလတ်ဖို့2019ခုနှစ်ဇူလိုင်လ2ရက်နေ့မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မဟာအောင်မြို့နယ်တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မကျေနပ်လို့ဆိုပြီးတရားလိုကိုကျော်မျိုးရွှေကပြီးခဲ့တဲ့ဩဂတ်လ26ရက်နေ့မှာမန္တလေးခရိုင်တရားရုံးမှာပြင်ဆင်ချက်အယူခံတင်ထားရကနေခရိုင်တရားရုံးကအဲ့ဒီလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးတရားလိုကိုကျော်မျိုးရွှေရဲ့ရှင်းနေဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်းနေဦးဇော်ဝိတ်ကအခုလိုပြောပါတယ
်။မြို့နယ်တရားရုံးကချတာမိန်ကဥရင်နဲ့မညီလို့ကျွန်တော်တို့ကပြင်ဆင်မှုတက်ခဲ့တာလေ။ဒါကခရိုင်ကနေအမိန့်ချလိုက်ပြီးအမိန့်ချပြီးသူကမြို့နယ်ရုံးကိုမှုရဲပြန်ပို့ရတယ်။အဲ့ဒါမှုရဲပြန်ပို့တဲ့အခါမှာရုံးကနေပြီးတော့မှပြန်ပြီးတော့ဆင့်ရမှာပေါ့နော်။ဘယ်နေပဲရလာကြပါဆိုပြီးတော့အမှုပြန်ပြီးတော့စပြီးတင်ရမှာ။ခရိုင်တရားရုံးကချတဲ့အမိန့်ကဒါဥရင်နဲ့ညီတယ်လို့ပဲကျွန်တော်တို့ကတော့ပြောရမှာလေ။ဘာလို့ဆိုတော့အခုကမြို့နယ်တရားရုံးကချလိုက်တာကရသဝေးကျင့်တုံးဥပဒေပုံမှန်253နှစ်အရာသူ့တရားလွှတ်ပေးလိုက်တာလေ။ကျော်မျိုးရွှေဆွဆွဲတဲ့ကိစ္စကမဆုဆွဲခံရသူပေါ်မှာအခြေအမြင့်မရှိဘူးဆိုမှတွေ့ရတဲ့ပုံမှန်လေ။နောက်အခုကမြို့နယ်ရုံးကလွှတ်လိုက်တာကြတော့ဒီဘောအရေးကြီးတဲ့တက်သေးတွေမလာနိုင်လို့ဆိုပြီးအဲ့ဒီအကြောင်းပြချက်နဲ့လွှတ်တာဆိုတော့တလွဲစီဖြစ်နေတယ်လေဥပဒေအရာက
ခရိုင်တရားရုံးရဲ့ဆုံးဖြတ်ချက်ကိုမချေနိုင်ရင်တော့ပြည်ထောင်စုတရားလွှတ်တော်ကိုပြင်ဆင်လျှောက်ထားနိုင်တယ်လို့တရားလွှတ်တော်ရှင်းနေဦးအောင်သိန်းကပြောပါတယ်
ဒါတော့ဟောလေပြင်းပြင်းကြဲမှုတုန်းရဲ့စီရင်ပိုင်ခွင့်ပေါင်နေတော့ကြတာပေါ့ဗျာနော်အဲကျွန်တော်တို့ကလည်းမကျင်နပ်ဘူးဆိုရင်ပြည်တော်စုတရားစွတ်တော်ပဲတက်ပေါ့ကျွန်တော်တို့ဒေါ်ရွှန်းညွန့်အောင်တက်ပါလိမ့်မယ်ထင်ပါတယ်တက်တယ်မဆုံးရင်တော့မဖြစ်ဘူးဆိုရင်တက်တယ်ဆုံးအောင်ဖြစ်ပြီးတော့လေဒီလိုပဲပြန်ကြမှာပဲလေသူကတော့အိခါပြန်ဆယ်ရဲ့ပုံစံမျိုးလုပ်ချင်လို့ဖြစ်ကောင်းဖြစ်နိုင်တာပေါ့နော်အဲ့တော့ဒီအပူဇာမလို့ကိုဘက်ကခိုင်နေပြီပြင်းပြင်းနဲ့ပေါ်ရုံးရတယ်ပြန်ပြီးတော့တိုင်းရွယ်အမင်းကိုပြန်ပြင်နိုင်ပါလေတိုင်းရွယ်အမင်းကိုပြန်ပြီးတော့လည်းဆက်လက်ပြီးတော့အကြည့်ပြုနိုင်တာဖြစ်ကောင်းဖြစ်လာနိုင်တယ်ပေါ့ကျွန်တော်ထင်တယ်အဲ့ဒီဟာမျိုးကဥပဒေရတော့ပြောရင်တော့ဒီဝန်ရမ်းကြီးဖြစ်နေတာနဲ့တရားခံဖြစ်နေတဲ့လူနဲ့တရားရုံးကိုတက်သေးကိုအောင်မဆင့်နိုင်တဲ့ညီထားမို့တရားရုံးကဖျက်ပလိုက်တာပေါ့နော်အဲ့တော့ကောင်းစစ်ဖို့ဆိုအဲ့တော့ခေါ်ယူတဲ့တရားရုံးရဲ့တာဝန်ပဲလေနော်တရားရုံးကခေါ်ယူလို့မရတဲ့အတွက်တရားဖြတ်ပြစ်တဲ့ကိစ္စရကတော့ကျွန်တော်ပြည်တော်မူကြရင်လည်းထူးခြားနေမှာအကြီးထောက်ကားရင်တက်သွားမှာပါ
ကိုဆွေဝင်းရဲ့ရှေ့နေဖြစ်တဲ့တရားလို့တော့ရှေ့နေဒေါ်ရွတ်နူအောင်ကတော့လက်ရှိအချိန်မှာတစုံတရာပြောဆိုဖို့မရှိသေးဘူးလို့ RFA ကိုပြောပါတယ်ဒီမှုနဲ့ပတ်သက်ပြီးမြို့နယ်တရားရုံးမှာနှစ်နှစ်ဝန်းကျင်ကြာခဲ့ပြီးတရားလိုပြတ်သက်တဲ့9ဦးကိုစစ်ဆေးခဲ့ကစစ်ဆေးဖို့ကြံနေသေးတဲ့တက်သေး4ဦးကြံရှိနေပါသေးတယ်ဒါဟာအမှုကိုကြန့်ကြာစေတဲ့အကြောင်းရင်းတစ်ခုဖြစ်တာမို့တရားဥပဒေစိုးမိုးရေးအတွက်ဖြောင့်မတ်မှန်ကန်ဖို့ကိုစန့်ကျင်စေတယ်လို့တရားလွှတ်တော်ရှင်းနေဒေါခင်မိုးမိုးကသုံးသပ်ပြောပါတယ
်တရားစီရင်ရေးနဲ့ပတ်သက်လို့ရှိရင်ရှင်းနေရုပ်ကြီးစနေပြီးတော့မှနိုင်ငံတကာအဆင့်ပွဲမှာထုတ်ထားတဲ့တရားစီရင်ရေးဆိုင်ရာစံနှုန်းများဆိုတဲ့စာအုပ်ရှိပါတယ်အဲ့ဒီစာအုပ်မှာပါတဲ့နိုင်ငံတကာအဆင့်စံနှုန်းတွေနောက်တစ်ခါကျမတို့ဖွဲ့စည်းပုံကိုချိန်ကန်ဥပဒေအရပေးအပ်ထားတဲ့စံနှုန်းတွေအဲ့ဒါရတရားမျှတမှုရဲ့မှုကိနေမှာမြန်မြန်ဆန်စီရေးရဲ့မှန်ကန်စီရေးရဲ့မှာဆိုရင်မလိုအပ်တဲ့သက်သေတွေကိုစစ်ဆေးခြင်းမပြုပဲပလတ်တာအမှားမဟုတ်ပါဘူးသူဒီလိုမျိုးပြန်ပြီးတော့စစ်ဆေးဆိုတာတော့ဆန့်ကျင်နေတယ်လို့ကျွန်မမြင်ပါတယ်ပြန်စစ်ဆေးဆိုတဲ့အမိန့်ကိုတကယ်လို့ဥသိဝင်ဘက်ကမကျေနပ်ဘူးဆိုရင်ဒီတော်စုတရားလွတ်တော်ချုပ်အစီလဲတက်ခွင့်ရှိပါတယ်တက်လဲတက်တဲ့လို့ထင်ပါတယ
်ရှင်နေဦးကိုနီတက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးဆရာတော်ဦးဝီရသူရဲ့ပြောဆိုချက်တွေပေါ်မှာကိုဆွေဝင်းကဦးဝီရသူဒီပါရာဇိကကြာနေပြီဖြစ်တယ်လို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာမျှဝေခဲ့ရကနေအဲ့ဒီအမှုစတင်ခဲ့တာဖြစ်ပါတယ်။ဦးဝီရသူမိန်ကြားချက်နဲ့ဝန်သားမှုအာမန်အဖွဲ့အထက်မြန်မာပြည်ကဦးကျော်မျိုးရွှေကကိုဆွေဝင်းကို2019ခုနှစ်မတ်လပိုင်းကဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့အမှုဖွင့်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကျော်သူပါ